မြောက်ကိုရီးယားခေါင်းဆောင်ကင်မဂျွန်အွန်းကိုလှုပ်ချက်မဲ့အကြောင်းဇာလန်းဆင်ထားတဲ့ဟာတာရုပ်ရှင်ကားကိုအခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးတဲ့နောက်အကန့်အသတ်နဲ့ပြသဖို့ Sony Picture ရုပ်ရှင်ကုမ္ပဏီကဆုံးဖြတ်လိုက်တဲ့အပေါ်အမေရိကန်သမ္မတဘာရက်ဥဘာမားကကြိုဆိုလိုက်ပါတယ်ဒါအင်တာဗျူးရုပ်ရှင်ကားကိုယုံတင်ပြသမယ်ဆိုရင်ထိခိုက်ညစ်နာအောင်လုပ်မယ်ဆိုပြီးချင်းချောက်ခဲ့တဲ့ Hackers တွေက Sony ကုမ္ပဏီရဲ့ Internet စနစ်ကိုပေါက်ထွင်းခဲ့ပြီးတဲ့နောက်အစောပိုင်းမှာမပြဖို့ကုမ္ပဏီကကြေညာခဲ့တာပါဒါပေမဲ့လည်းမနေ့ပြန်ခရစ်စမတ်နေ့ကျရင်ရုံတချို့မှာပြသဖို့ Sony ကုမ္ပဏီကဆုံးဖြတ်ခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတအင်ဂျီနီယာပြောခွင့်ရ Eric Schultz ကတော့ Sony ရဲ့ဆုံးဖြတ်ချက်အပေါ်သမ္မတ Obama ကကြိုဆိုကြောင်းနဲ့ရုပ်ရှင်နဲ့ပတ်သက်လို့လူတွေကိုယ်တိုင်ဆုံးဖြတ်ခွင့်ရအောင်လှုပ်ဆောင်ခဲ့တဲ့ဒီဆုံးဖြတ်ချက်မျိုးဖြစ်တယ်လို့ပြောဆိုခဲ့တဲ့အကြောင်းလဲကြေညာချက်မှာပြောဆိုထားပါတယ်အစောပိုင်းတုန်းကတော့အာနာရှင်တွေကအမေရိကန်မှာစင်စာဖြတ်တောက်လာမယ့်အန်တီရဲမျိုးပေါ်ပေါက်လာနေတဲ့အတွက် Sony ကုမ္ပဏီကယုံတင်မပြဖို့ဆုံးဖြတ်တာဟာမှားတယ်လို့သမ္မတဥပမာကပြောဆိုထားတာဖြစ်ပါတယ် Sony ကုမ္ပဏီပေါ်ဆိုင်ဘာတိုက်ခိုက်မှုတွေနဲ့လက်တုံ့ပြန်မယ်လို့သမ္မတဥပမာအစိုးရကပြောဆိုထားပေမဲ့ဒီတစ်ပတ်ထဲမြောက်ကိုရီးယားမှာအင်တာနက်အဆက်အသွယ်ပြတ်ထောက်ခဲ့တာဟာအမေရိကန်ရဲ့လက်ချက်ဟုတ်မဟုတ်ဆိုတာကိုတော့အတည်ပြုပြောဆိုတာမရှိသလိုညှင်းဆိုတာလည်းမရှိပါဘူး9နာရီကြာအင်တာနက်ပြတ်ထောက်သွားခဲ့တဲ့အပေါ်မြောက်ကိုရီးယားဘက်ကလည်းတစုံတရာပြောဆိုတာမျိုးမရှိခဲ့သလို Sony ကုမ္ပဏီကိုတိုက်ခိုက်မှုဟာလည်းသူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုထားတာဖြစ်ပါတယ်